မြေဆက်ပင်လယ်နဲ့တောင်တင်းတွေနဲ့လေကြီးပြင်းဒုက္ခတွေ13000လောက်ကိုကယ်တင်နိုင်ခဲ့တဲ့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ကအခုအရှိတောင်အရှရေပင်တွေထဲကရွန်ဂျာလေကြီးပြင်းဒုက္ခတွေကိုကယ်ဆယ်ကူညီဖို့အတွက်စတင်လှုပ်ဆောင်လိုက်ပြီလို့ပြောကြားလိုက်ပါတယ်။သူတို့ရဲ့လှုပ်ရှားမှုကိုမုတ်တမပင်လယ်နဲ့အနားတဝိုင်းမှာလှုပ်ဆောင်မှာဖြစ်ပြီးတင်းမောတစီနဲ့တာဝေးသွားနိုင်တဲ့ drone ယာဉ်နှစ်စီးနဲ့ရွှေပြောင်းခြေချဖို့ထွက်လာသူတွေကိုဖြစ်စေဒုက္ခတွေကိုဖြစ်စေလိုက်ပါလာတဲ့လှေတွေကိုရှာဖွေကြမှာဖြစ်ပါတယ်။လူတွေပင်လယ်ထဲမှာတိတ်တာမျိုးမဖြစ်သင့်ပါဘူးလို့ MOAS ညွှန်ကြားမှု Martin Zurabek ကVOA ကိုပြောပါတယ်ဒီဖွဲ့ဒေတာရင်းကနဦးလှုပ်ဆောင်မှုဟာသတင်းလေးပတ်လောက်အနည်းဆုံးကြာနေမှာဖြစ်ပါတယ်မီတာ40အရှိတိုက်ကဲလှင်ပေါ်တင်ပေါ် MY Phoenix နဲ့မတ်လ3ရက်နေ့မှာစတင်ပြီးဒေတာကန်ကံယူရန်အဆောင်တွေရေးတဲ့နဲ့တခြားအစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့လှုပ်ဆောင်မှာဖြစ်ပါတယ်အခုလို့ဆောင်ရွက်ရမှာဒေတာအာဏာပိုင်တွေနဲ့အတူပွင့်လင်းမြင်တာမှုအဖြစ်နဲ့လှုပ်ဆောင်မယ်လို့လည်းပြောပါတယ်ရှေ့သတင်းပတ်မှာထွက်ခွာမဲ့ Phoenix တင်ပေါ်ပေါ်မှာ45 Rights လူခွင့်ရဲ့အဖွဲ့ကလည်းလိုက်ပါမှာဖြစ်ပြီးသူတို့ကလက်ညှိမှုတွေပေးမှာဖြစ်တယ်လို့ပုံမှန်မဟုတ်တဲ့ရွှေပြောင်းမှုတွေကိုစောင့်ကြည့်ရမှာလည်းအကူအညီတွေပေးမှာဖြစ်ပါတယ်။ပင်လယ်ထဲလှေကြီးပြင်းဒုက္ခတွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြစ်မဟုတ်ဘဲအဲ့ဒါဟာလူသားချင်းစာနာနဲ့အကူအညီကယ်ဆယ်လုပ်ငန်းတစ်ခုပါပဲလို့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ဌာနရဲ့ညွှန်ကြားမှုက VOA ကိုပြောပါတယ်။